ရခိုင်ပြည်နယ်မောင်နှောမြို့နယ်ကနေ2018ခုနှစ်ဩဂုတ်လအစအကြမ်းဖက်တိုက်ခိုက်မှုတွေအပြီးစစ်ထွေမျိုးကိုလာရောက်ခိုးလုံနေထိုင်တဲ့ဟိန္ဒူအိမ်တော်စု21စုကသူတို့ကိုမောင်နှောမြို့နယ်ပြန်ပို့ဖို့အာဏာပိုင်တွေကစီစဉ်ဆောင်ရွက်နေတာနဲ့ပတ်သက်ပြီးအသနာခံစားတံဆောင်ကိုဇန်နဝါရီလ22ရက်နေ့ကကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကိုပေးပို့ခဲ့ပါတယ်ခင်ဗျာအဲ့ဒီစာမှာမောင်နှောကိုပြန်သွားရင်လုံခြုံရေးစိတ်မချရတဲ့အတွက်စစ်ထွေမှာပဲနေထိုင်လိုကြောင်းဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ရှိဟိန္ဒူများကိုကြီးထောက်ပံ့ရေးအဖွဲ့တာဝန်ခံဦးရာကူးနေမြင့်ကဒီဟိန္ဒူတွေဟာအကြမ်းဖက်မွတ်စလင်တွေရဲ့တိုက်ခိုက်တပ်ဖြတ်မှုကိုအစိုးရတပ်သေးတွေအဖြစ်ထုတ်ဖော်ပြောဆိုခဲ့သူတွေဖြစ်တယ်လို့ RFA ကပြောပါတယ်
။မောင်းတော်ဒေသကိုသူတို့ပြန်ပြီးတော့မသွားခြင်းမနေရဘူးသူတို့လူကြီးစုစုပေါင်းက68ယောက်ရှိတယ်နော်။ဒီကြောမင်းဖြစ်ကြတဲ့ပြဿနာမှာအဓိကဒီဖြစ်စဉ်အားလုံးကြိုးပြထားတဲ့လူတွေဖြစ်တယ်သူအတားအလျာအရင်ကြည့်တယ်သူတို့အဲ့အောင်ဆွေးနေတယ်သူတို့ကအဲ့လိုဆွေးရအောင်လေသူတို့တွေကိုဘက်ကနေရောဟိုဘူးရင်မမတိရတည်းရသူတို့ဖုန်းဆက်ပြီးအမျိုးမျိုးနဲ့သူတို့ချိတ်ကြောက်ကြတာရှိတယ်အဲ့ဒါကြောင့်နောက်တစ်ခုကကြတော့ဟိုအဲ့လိုနေနေမှာသူတို့မကြောက်ဘူးကြီးကြောင်ဆက်ခံရတဲ့နေနေမှာသူကပြန်ပြီးနေနေဆန္ဒလည်းမရှိတော့ဘူးအဲ့ဒီကြောင့်ဟိုဒီစစ်တီမှာပဲသူတို့ပြင်တော်နေရတဲ့တင်ညာလေးရှိပြီးသူတို့တတ်မှတ်ပြီးသားသူတို့တောင်းဆိုလာတာအစိုးရတောင်းလျှောက်ပဲကွာအဲ့လိုတောင်းဆိုလာတဲ့ကြားထဲကသူတို့တွေကိုမောင်းတော့ပို့မယ်ဆိုပြီးစာထွက်လာ
အဲ့ဒီဟိန္ဒူမိသားစုဝင်တဦးဖြစ်တဲ့ဦးနီမော်ကသူတို့ပြန်သွားရင်လုံခြုံမှုမရှိနိုင်ဘူးလို့ပြောပါတယ
်။နတ်တုံးဆက်ကွန်အော်ဂိုလာဖြစ်စဉ်နဲ့ကျွန်တော်တို့ကလည်းအဆက်ဆက်ရရအမတ်တရားကိုပေါ်တိုးပေးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအသက်အန္တရာယ်ဒီအဲ့ဘက်မှာသွားနေဖို့အသက်အန္တရာယ်ရှိနေတဲ့ဥစ္စာကိုကျွန်တော်တို့ကိုယ့်အကိုပဲသိပါတယ်ခင်ဗျ
။နောက်တဦးဖြစ်တဲ့ဦးအာချီကိုမားကလည
်းရွာလူဒီဝါရဲ့မိသားစုရဲ့တက်ပင်ခင်ရတဲ့အကုံရတနာပစ္စည်းတွေရင်းရဲအားရတဲ့အကုံမိကျုပ်ခင်ရတဲ့အဲ့တဲဝါလူတို့တော့အခုရှာလို့မထွက်နိုင်သေးဘူးဗျအဲ့ဒီဟာမှာသွားနေမယ်ဆိုလို့ရှိရင်အဆိုးဆုံးနေရာတွေပြည်ပြည်ကတော့ကျွန်တော်မသွားရဘူးဗျတကုမုံတို့ကလည်းမွတ်စလင်တွေရှိတာပဲအဲ့မွတ်စလင်တယောက်မှမချင်ဆိုလို့ရှိရင်ကျွန်တော်ကျင်လိုက်တယ်တကုမွတ်စလင်ကမုံတို့အပြည့်ပဲ
ဒီပြဿနာနဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်တူစွမ်းကို RFA ကဆက်သွယ်မေးမြန်းခဲ့ရမှာ
ကျွန်တော်တို့မြေပြင်အခြေအနေပေါ်ရှိပြီးတော့ကျွန်တော်တို့ဒေသဟလာအစိုးရနဲ့ဒေသအနာပိုင်တွေနဲ့ပြန်ပြီးတော့လုံခြုံရေးရလည်းပဲပြန်ကြည့်ရမယ်အပိုင်းတွေဒါတော့ရှိမှာပေါ့ဗျာဟိုလုံခြုံရေးကဘလို့မှနေလို့မရဘူးဆိုတော့လည်းဘယ်လိုလုပ်ဟိုအဲ့နေရာကိုနေရာချထားလို့အဆင်ပြေမလဲဟုတ်မလားဟိုလုံခြုံရေးရလည်းပဲကျွန်တော်အဆင်ပြေဖို့နေရာဖြစ်ရမယ်ဟိုသူ့ရဲ့စာနာနဲ့လည်းပဲအင်းညွတ်တဲ့နေရာဖြစ်ရမယ်အဆင်ပြေတဲ့နေရာလည်းဖြစ်ရမယ်ဒီလိုတော့ကျွန်တော်ညှိတော့မှာပေါ့အ
ဲ့ဒီဟိန္ဒူတွေထဲမှာသူမရဲ့မိသားစုဝင်20ကျော်ကိုမွတ်စလင်အကြမ်းဖက်သမားတွေကတပ်ဖြတ်ခံခဲ့ရတဲ့အမျိုးသမီးတူဦးလေပါဝင်ပါတယ်ခင်ဗျာ။သူမနာမည်ကမတ်ရှော်ရော်ရှော်တီပါ
။ကျမတို့မိသားစုနဲ့ဆင်းရဲတော့ရောကျမရခမရဲ့ကျမရင်ဆိုင်မှာအကိုရဲ့အမရဲ့ညီမရဲ့မောင်နှမရဲ့ပညာတာမောင်တာအခလုံးစုစုပေါင်းနဲ့ဆင်းရဲတော့ရောကျမအဲ့ဒီအရှင်မအေးစကဲရှိပါတယ်ခမောင်းစင်မှာဒီပတ်မှာအေးစကဲနာမှာကျမအမေအိမ်တင်ရှိတယ်။အဲ့ဒီအိမ်မှာလေဖို့သွားတဲ့အရှင်မကျမအမေအိမ်မှာကျင်ခဲ့တယ်အဲ့ဒီအရှင်မဒါဒုခရရစာလုံးမရဘူးတာလုံးမရဘူးပြီးရတယ်ကလာလာရေးဆိုမချလေလာရေးဆိုပြီးရတယ်ဆောင်းရတယ်ကျမဒါခခရရအဲ့ဒီအရှင်မလေးဟိုကျမတို့ရှိတာဟာလို့အကုန်လုံးအသက်ခင်ရတယ်အဲ့ဒီနဲ့ကျမတို့မပင်ရှေဘူးကျမတို့လုံးဝမပင်ရှေဘူ
းရခိုင်ပြည်နယ်အစိုးရတရင်ထုတ်ပြန်ရေးတာဝန်ခံဦးဝင်းမြင့်ကဒီဟိန္ဒူဒုက္ခသည်တွေကိုအရမပြန်ပို့မှာမဟုတ်ပါဘူးလို့ RFA ကိုပြောပါတယ
်အဲ့တော့သူတို့ရဲ့လုံခြုံရေးကလည်းရှိသေးတော့ကျွန်တော်နေပြီးတော့အဲ့ဒီလိုဟိန္ဒူရဲ့ရှင်းရှင်းရှိတဲ့နေရာမှာပဲပုံပြီးတင့်တော်မယ်လို့အဲ့လိုပဲပြောကြတာလို့နေရာချရမယ်ဆိုနောက်ပြီးတော့ဒါခဏပန်းနဲ့ရှားရမယ်ကိစ္စမဟုတ်လေအမြဲအစဉ်တစ်ဖြင့်စဉ်းစားရအောင်တသမတ်ကြီးတော့ပြောတော့မရဘူးပေါ့နော်အဲ့ဒါသူတို့ရဲ့သဘောထားလည်းပြန်ပြီးနေရမှာပါသူတို့နေပြီးတော့တကယ်လုံးဝကြီးမလုံးရှုံဘူးဆိုရင်တော့ဒါတမျိုးစဉ်းစားပြီးတော့နေရာချရမှာပေါ့ကျွန်တ
ော်ရခိုင်ပြည်နယ်မှာတိုင်းသားဒေသကရခိုင်လူမျိုးတွေနဲ့လူနည်းစုဖြစ်ကြတဲ့မွတ်စလင်နဲ့ဟိန္ဒူလူမျိုးတွေအတူတကွရှင်တွဲနေထိုင်ရေးအတွက်ဆက်လက်ရင်ဆိုင်ရမယ့်ပြဿနာတွေအများကြီးရှိနေသေးတယ်ဆိုတာဒီဟိန္ဒူတွေရဲ့အခက်အခဲကတသက်တစ်ခုအဖြစ်ပြသနေပါရခင်ဗျာ